အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့တရုတ်နိုင်ငံရဲ့ဝန်ကြီးတို့ဟာမနေ့တနင်္ဂနွေနေ့တုန်းကဘေကျင်းမြို့မှာပူးပွင့်လင်းလင်းဓာတ်ရိုက်ဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။နိုင်ငံခြားတင်မမှုပိုများလာတာကြောင့်မစ္စတာအက်တော်နီဘလင်ကန်နဲ့မစ္စတာချင်ဂန်တို့ဟာဆက်ဆံရေးတည်ငြိမ်ဖို့အတွက်နီလန်ရှာဖွေနေကြတာပါ။ခုနှစ်နာရီခွဲကြာရာအိုယူတိုင်းနိုင်ငံတော်အက်ဂီယာမှာဆွေးနွေးပွဲအတွင်းတရုတ်နိုင်ငံရဲ့ဝန်ကြီးချင်ဂန်ကအမေရိကန်ကိုလာရောက်ဖိတ်ကြားချက်ကိုလက်ခံလိုက်ပါတယ်။နိုင်ငံခြားလေကြောင်းခရီးတွေတိုးမြင့်ဖို့လည်းသဘောတူလိုက်ကြပါတယ်။နိုင်ငံရေးဝန်ကြီးတို့ဟာနှစ်ယောက်ချင်းတွေ့ဆုံအပြည့်အဲ့ဒီအက်ဂီယာမှာပဲအတူတကွညစာတုံးဆောင်ခဲ့ကြပါတယ်။နှစ်ဖက်စလုံးကကိစ္စတော်တော်များများနဲ့ပတ်သက်ပြီးလုပ်ငန်းစဉ်မှာအလုပ်အတူလုပ်ကြမယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနအဆင့်မြင့်ရရှိသူဂျီလူကပြောပါတယ်။လွတ်လပ်ပွင့်လင်းပြီးနိုင်ငံတကာတရားဥပဒေစိုးမိုးရေးအခြေခံနဲ့တည်ငြိမ်ရေးဆိုတဲ့ကမ္ဘာအမြင်ကိုမြင့်တင်ဖို့အတွက်အမေရိကန်ပြည်သူတွေရဲ့တာမိုးထားမှုတွေနဲ့အကျိုးစီးပွားအတွက်အမေရိကန်နိုင်ငံကယက်တီနေပြီးမဟာမိတ်မိဘတွေနဲ့အလုပ်အထူလုပ်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမင်လာကထုတ်ပြန်ကြတဲ့မှာပြောထားပါဗျ။ပြည်သူအခြေချင်းဆက်ဆံရေးဘယ်လိုဖော်ဆောင်ကြမယ်ဆိုတာကိုလည်းဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။2018ခုနှစ်ကလေးကဆိုရင်ဘလင်ကန်ဟာတရုတ်ပြည်ကိုသွားခဲ့တဲ့ပထမဦးဆုံးနိုင်ငံရဲ့ဝန်ကြီးပါ။မူလက February လမှာဒီခီးကိုစီစဉ်ခဲ့ပေမဲ့တရုတ်ရဲ့ထောက်လှမ်းရေးဘူပေါင်းကြီးတွေကအမေရိကန်ဝန်ဟင်မှလွင့်လာခဲ့တဲ့အတွက်ခီးစဉ်ကိုရွှေ့ခဲ့ရတာဖြစ်ပါတယ်။